မံကိန်းကြီးပေါ်လာခြင်းအပြင်ကမြန်မာနိုင်ငံစီးပွားရေးဉာဏ်သုံးဖွံ့ဖြိုးတိုးတက်အောင်ဒီပိုလာမစီမံကိန်းကြီးကအထောက်အကူပြုစေမယ်လို့ယူဆမိသလား
။အဲကျွန်တော်ကတော့ယူဆမိတယ်အဲလောဆယ်မှာဒီပြမစီမံကိန်းကြီးကကျွန်တော်တို့မပါလို့မဖြစ်ဘူးပါဦးပါမယ်အဲအကြောင်းရင်းအမျိုးစုံကြောင့်ပေါ့လေဥပမာအကြောင်းရင်းတစ်ခုကတော့ဒီအနောက်နိုင်ငံတို့ဒီအမေရိကန်တို့ကဥဆောင်တဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကကျွန်တော်တို့ဒီ infrastructure ပေါ့လေခေါ်တဲ့ဒီအခြေခံအဆောက်အဦတွေပေါ့အဲ့ဒါတွေကိုပြီးဆောက်တဲ့အချိန်မှာသူတို့တော်တော်လေးကိုထောက်ပံ့တာနှဲသွားပြီးတော့သူတို့က software ပေါ့လေဒီလူသားအရင်ကြီးဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးစနစ်ဒီ system ပေါ့လေစနစ်တစ်ခုဖွံ့ဖြိုးရေးဆိုတဲ့ပုံစံမျိုးကိုပဲပြီးတာများပြီးတော့ဒီအခြေခံဆောက်ဦးတည်ဆောက်ရေးကိုမပြီးသလောက်သူတို့ကအဲဒီအနောက်နိုင်ငံတွေကလုပ်နေတာတွေ့တယ်ဆိုတော့ကျွန်တော်တို့နိုင်ငံရဲ့လိုအပ်ချက်ကလည်းခုနကပြောသလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုရင်အခြေခံဆောက်ဦးဖွံ့ဖြိုးတိုးတက်မှုကမရှိမဖြစ်လိုအပ်တယ်ဒါကြောင့်မို့ကျွန်တော်တို့ကအခုရနိုင်တဲ့အကူအညီကတော့ဒီကမ္ဘာပံတို့PDB တို့ကနေပြီးတဲ့အဲချင်းွေနည်းနည်းပါးပါးလောက်ကအဲကျွန်တော်တို့ကအဲ့လောက်နေပဲလုပ်နေရတာဆိုတော့အင်းနဲ့အားနဲ့လုပ်ဖို့ကတော့ဒီလိုစီမံကိန်းမျိုးမှာပါဝင်ဆောင်ရွက်မှာပဲအင်းနဲ့အားနဲ့ရမယ်ဒါကြောင့်မို့ကျွန်တော်တို့ပါကိုပါပါမယ်အချိန်လေးရောက်သွားတာပေါ့လေဆိုတော့အဲ့လိုရောက်တဲ့အခါမှာဒီသာကံကြီးတော့ကျွန်တော်နိုင်ငံရောအကျိုးရှိဖို့ကတော့ကျွန်တော်ထင်တယ်အဆင့်3ဆင့်လောက်ပါကျွန်တော်တို့ပူးပေါင်းဆောင်ရွက်လာနိုင်မယ်လို့ထင်တယ်ပထမအရေးကြီးဆုံးအချက်ကတော့ခုနကကျွန်တော်ပြောတဲ့ဒီလူချင်းချင်းပူးပေါင်းပါဝင်ဆောင်ရွက်မှုပေါ့လေဆိုကျွန်တော်တို့မြန်မာနိုင်ငံဒီလူတွေအသိဉာဏ်ဖွံ့ဖြိုးလာအောင်စီးနိုင်ငံနဲ့ကျွန်တော်တို့ကတောင်းဆိုတတ်အောင်ကျွန်တော်တို့ဒီပတ်ဝန်းကျင်ကိုထိန်းသိမ်းတတ်အောင်ညီညွတ်မှုကိုထိန်းသိမ်းတတ်အောင်ဒါတွေကိုကျွန်တော်တို့ဟိုအသိပညာပေးတာတွေလုပ်ရမယ်သူတို့ရဲ့ဒူလာချက်တွေကိုကျွန်တော်တို့သက်ဆိုင်ရာအစိုးရတွေကနေပြီးတော့လိုက်နာလာအောင်ကျွန်တော်လုပ်ရမယ်ဒါအလုပ်တစ်ခုပေါ့လေအဆင့်တစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့အစိုးရအချင်းချင်းဖြည့်တွေ့ဆက်ဆံပြီးတော့စီမံကိန်းတွေလုပ်တဲ့နေရာမှာကျွန်တော်ကနေရင်းပြီးတော့အဲဂျာကနေပြီးတော့ဒီလိုအချက်တွေကိုကျွန်တော်တို့ပြောပြနိုင်ရမယ်လိုအပ်လာလို့ရှိရင်ကျွန်တော်ကထိန်းချုပ်ပြီးတဲ့သဘောမျိုးကျွန်တော်ကဒီကောင်းတဲ့လာရဘက်ကိုညွှေ့သွားအောင်လို့ကျွန်တော်တို့ဝိုင်းတွန်းပြီးတဲ့သဘောမျိုးလုပ်ရမယ်တတိယနည်းကတော့ဒီမှာဒီအစိုးရအချင်းချင်းပူးပေါင်းဆောင်ပါဝင်ဆောင်ရွက်တာမဟုတ်ဘဲနဲ့ဒီကဘာကူတာတမကလို့အဖွဲ့အစည်းမျိုးတွေဒီကဘာပေါ်မှာနိုင်ငံတကာမှာဒါထင်ရှားကျော်စောပြီးတော့ဟိုယုံကြည်ရတော့တဲ့အဖွဲ့အစည်းတွေကိုလည်းကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တိုက်တွန်းရမယ်အဲ့လိုအဖွဲ့တွေဒါပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အဆင်ပြေမယ်ဒါပါဝင်ခြင်းထင်းသိမ်းရေးအဖွဲ့တွေနဲ့ကျွန်တော်တို့ကပါဝင်ပူးပေါင်းဆောင်ရွက်ပြီးတော့ထင်းကြောင်းပြီးတော့လုပ်မယ်ဆိုလို့ရှိရင်တော့စီမံကိန်းတွေရဲ့အခြေအသွေးကောင်းမွန်ပြီးတော့အောင်မြင်မှုတွေရမယ်လို့ထင်တယ်
။တစ်ဖက်က flip side ကိုပြန်ကြည့်ကြည့်တာပေါ့နော်။ဥပမာဒါမပါဘူးဆိုရင်ရောမြန်မာနိုင်ငံအတွက်ဘာဖြစ်သွားမလဲ။မပါလို့ရောမဖြစ်ဘူးလားပေါ့နော်။မေဟိုဒါမေးစရာရှိလာတဲ့ဟိုတချို့မေးလာတဲ့ကိစ္စပေါ့။ဆိုတော့ဘာဖြစ်လို့လဲဆိုတော့ဟိုမြန်မာနိုင်ငံမှာဆော့ဆော့ပြောသလိုအသိပညာဘိုင်းဆိုင်ရာနည်းအားနည်းရာတွေပါပြီးရှိနေတဲ့အခါကျတော့တစ်ဖက်ကဟိုသူတို့ကတော့ဒီသူတို့စီမံကိန်းကြီးအကောင့်ထဲပေါ်ရေးအတွက်ကတော့လုံမှမှန်နေတယ်လေသူတို့အကျိုးများရှိအောင်လေသူတို့ကစဉ်းစားမှာပဲလေအဲ့တော့ဟိုမတိလို့အနင်ခံလဲရတာအညာခံလဲရတာမျိုးဟိုမခံမဖြစ်နိုင်ဘူးလားမပိုင်ရောဘာဖြစ်မလဲဆိုတော့အဲ့လိုမျိုးမြင်တဲ့လူတွေအတွက်ကတော့ဘယ်လိုများပြောပြရရှိနေလဲ
ဒီမပါရင်တော့ကျွန်တော်တို့ကောင်းတာကတော့လက်ရှိပုံစံတိုင်းလေးကျွန်တော်တို့ကနေနေလေးနေနေမှာပေါ့နော်ဆိုတော့ပါလိုက်လို့ရှိရင်တော့ကျွန်တော်တို့ကောင်းတာတွေပဲအများကြီးဖြစ်နိုင်တယ်လို့သိုးတာတွေပဲအဲပါနာနိုင်တယ်ဆိုတော့အဲ့တော့ကျွန်တော်တို့ကပြန်ပြီးကြည့်လိုက်မယ်ဆိုရင်1960ခုနှစ်လောက်ကလိုမျိုးပေါ့လေကျွန်တော်တို့မြန်မာနိုင်ငံကဒီရှေ့တောင်အာရှမှာပထမနေရာကိုယူထားတဲ့နိုင်ငံဖြစ်တယ်ကမ္ဘာအနေနဲ့ကြည့်လိုက်လို့ရှိရင်လည်းကမ္ဘာအဆင့်တန်းပြီးနိုင်ငံဖြစ်နေတယ်အဲ့လိုနိုင်ငံမျိုးဖြစ်နေလို့ရှိရင်တော့တံခိုးဒီစီမံကိန်းကို1960လောက်ကသာလုပ်မယ်မြန်မာပါမလားလို့ပြောရင်မပါဘူးလို့ပြောရင်လေကျွန်တော်တို့အတွက်သိစိတ်ပြဿနာမရှိဘူးပေါ့ခုနကကျွန်တော်တို့ပြောသလိုကျွန်တော်ကကိုယ့်ခြေတော့ပေါ့ကိုမမမမရက်တည်နိုင်တဲ့အခြေအနေရှိနေတာပေါ့နော်ဒါပေမဲ့ဒီ1960လောက်ကနေပြီးတော့ကျွန်တော်တို့ကဆုံးယူလာလိုက်တာဒီ2010ကျော်တဲ့အချိန်မှာကျွန်တော်တို့ကဒီအရှိတောင်အရှမာနဲ့ဒါနောက်ဆုံးနိုင်ငံဖြစ်နေပြီကမ္ဘာပေါ်မှာဆိုလဲအားလုံးကနောက်ဆုံးဖြစ်မဖြစ်နောက်ဆုံး5ခုထဲမှာတော့ပါတာကြီးပဲအဲ့လိုဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကမပါဘဲနဲ့နေလိုက်ရင်ဒီတိုင်းကြီးဆက်ရက်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီရှေ့ကိုဘယ်လိုမှ တက်ဖို့အချိန်ကြီးမပြီးတော့ဆိုတခုရှိတာကတော့ငကူတိုင်းပဲကျွန်တော်တို့ဒါအခုလက်ရှိရင်ကျေးမှုအချိန်ကြီးပါဒီကိုထိမ့်သိမ့်နိုင်မယ်ဆိုတော့လည်းပဲဒီရှိတနောက်ကြီးအောက်ကျနောက်ကျဖြစ်နေတဲ့အချိန်မှာပြင်ဆက်နေဖို့ဆိုလို့ရှိရင်တို့နိုင်ငံကမပါလဲကြာရင်ဟိုပြိုလဲသွားမဲ့သဘောလို့ကျွန်တော်ယူဆမိတယ်ဆိုတော့ဒီပါရင်ကြုံတွေ့လာမယ်ဒီဆိုးကျိုးတွေကိုပဲကျွန်တော်တို့တတ်နိုင်ဆုံးပေါ့လေအဲခုကံကာကိုပြီးတော့မဖြစ်အောင်ကျွန်တော်တို့ကြိုတင်ကျင့်စဉ်ပြီးတော့ပဲကျွန်တော်ပါလာကပဲအဖြေလို့တွေ့တယ်လေဆိုတော့ဒီမပါပဲหนีလို့တော့ကျွန်တော်တို့အကျိုးကြားရကြအောင်ပြင်ရှိဘော
ဟုတ်ကဲ့ဒါလက်ရှိအချိန်ဒီပေါ့နော်အာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ဒီအနေဒီအစိုးရအနေနဲ့ပေါ့ဒီစီမံကိန်းကြီးမှာပါမယ်မပါဘူးဆိုတာကိုတိတိပပပြောထားပြီးသားရှိပြီလားခင်ဗ
ျမြန်မာနိုင်ငံကတော့ MOU နဲ့ဒီသဘောတူစာချုပ်တွေသူတို့အားကူထုတ်လိုက်တာအဲတွေ့တခုကတော့ဒါကျွန်တော်တို့ဟို overall ပေါ့လေပမာဆိုလို့ရှိရင်တော့ဒီစီမံကိန်းကြီးကိုမူရပါမယ်ဆိုပြီးတော့သူတို့လက်ခံသဘောတူလိုက်တာရှိတယ်ဆိုတော့ကျွန်တော်တို့ကပါမယ်လို့တော့ဒီအစိုးရကနေဆုံးဖြတ်ပြီးတော့လက်မှတ်ထိုးပြီးသားဖြစ်တယ်ဘယ်ဟာဒီပါမလဲဆိုတာကိုကျွန်တော်တို့ကြည့်ကြည့်ကြကြကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးပြီးတော့လုပ်အောင်ပါပါလေဒါမဲ့ဘလို project တွေကိုပါမယ်ဘယ်နှစ်တော့မှပါမယ်ဒါလည်းနှစ်ရှိစီမံကိန်းကြီးကိုဘလောက်တိုင်းတာထိပါမယ်ဆိုတာတော့ကျွန်တော်တို့ကဆက်ပြီးတော့ညှိနှိုင်းရမှာဟာဒီအများကြီးပဲဖြစ်တယ်ဆိုတော့ဒီညီမကြီးကတော့လောလောဆယ်ဒီလက်ရှိအစိုးရအနေနဲ့အဲစာချုပ်၅ခုလည်းပါဝင်လက်မှတ်ရေးထိုးပြီးပြီဆိုတော့ဒါပါမယ်လို့သူတို့ပြောနေတဲ့သဘောဖြစ်တာပေါ့နော်